ရပိုင်တွင်ကီပြည်နယ်မှာစစ်ကောင်စီတပ်တွေစခန်းစုတ်ခွာထွက်ပြေးသွားကြတယ်လို့ရီနမီကစစ်ရေးလေလာသူတွေကပြောပါတယ်။ဖာပုံကိုတဲ့ KNLA PDF ပူးပေါင်းတပ်တွေကထိ ंछ ုပ်လို့ရတဲ့အနေအထားရှိနေတယ်လို့လည်းသူကဆိုပါတယ်။ဒီသတင်းကို VOE သတင်းတောက် AA မှာကသတင်းပေးပို့ထားပါတယ်
။ကရင်မျိုးသားစီယုံ KNU တပ်မှကထိ ंछ ုပ်နေပြီးတောင်ရင်တန်ရင်မြစ်စုံသူ့မွဲထားစစ်ကောင်စီတပ်စခန်းဟာ KNLA KNDU တပ်တွေကတိုက်ခိုက်မှုတွေကြောင့်ကိုရိတ်ခလမ်းကြောင်းတွေထက်တောက်ခံရမှုတွေကြောင့်ပါဒီအပိုင်းအတွင်းစခန်းဆုတ်ခွာထွက်ပြေးသွားခဲ့တာကြောင့်အဲ့ဒီနေရာကိုကရင်အမျိုးသားလွတ်မြောက်ရေးတပ်တွေကစခန်းကိုမီးရှို့ပြီးရှင်းလင်းခဲ့ပါတယ်။အဲ့ဒီနယ်မြေဘက်ကအခြေအနေတွေကိုလေ့လာနေသူတဦးကအခုလိုပြောပြခဲ့ပါတယ
်။ကုမထတန်လွေနဲ့တောင်ရင်မြေဆောက်သွားတာအဲ့ဒီစခန်းကဒီဘက်ကဟိုဘယ်လိုလဲသူတို့တွေဒီအရင်တော့ဟိုဒီဘက်ကပပိတာတော့ရှိတာပေါ့နော်။ရိတ်ခကပြောမဆိုရောရိတ်ခလည်းသူတို့လည်းပို့လို့မရတာကြာပြီဒီဘက်ကလည်းတချို့ကဘာတွေကဆက်တော့ရတဲ့ရှိတဲ့ခါကျတော့သူတို့လည်းအခက်အခဲဖြစ်လာတော့ဟုတ်ကဲ့ KNU နဲ့ KNDO နဲ့အဲ့ဒီမှာသွားပြီးတော့သွားပြီးခတ်တာတော့ဘာလို့လောက်တာတော့ KNDO နဲ့ KNL ကသွားလောက်တော့အဲ့ဒါတို့နှုတ်ပဲသူတို့ပဲသွားရှင်းနေလိုက်တော့စခန်းကကြီးပါတယ်တော်တော်လေးအချက်ချာလဲကြတယ်သူတို့တော့သောက်ပါလဲဆိုတာအဲ့ဒီကကတချို့ရိခါမရတဲ့ဘိုင်းနောက်စစ်ကူလဲလာလို့မရတဲ့ဘိုင်းနောက်တို့မှာတော့ခက်ခဲများရှိတဲ့ခါကျတော့သောက်ခွာတဲ့သဘောပါပဲပြောမကောင်းတာလဲဟုတ်တယ်နောက်ပြီးတော့တခါကျလဲဒီဘက်ကလဲသွားပြီးတော့အဲ့လိုမျိုးစတိုက်ပါနဲ့ဗာနဲ့သွားပြီးတော့ပြစ်ခတ်တာမျိုးလဲရှိတဲ့ခါကျတော့သူတို့အဲ့ဒါနေပြတဲ့ဘိုင်းမှာအဲ့ထဲမှာပါတယ်ပြီအဲ့တော့မကြမ်းကြသွားပြတဲ့ခါကျတော့သူတို့လဲနေလို့မဖြစ်တော့ဘူးဖြစ်ပါရဲ့အဲ့ဒါကိုသူတို့ဆောက်လိုက်တယ်ဒီကောင်ကတော့ရတခလောက်ခံပဲ
စစ်ဆောက်ခွာလာတဲ့သူတွေဟာစင်ပြူတောင်ဘက်ကိုကူးလာပြီးမြစ်ဆုံအောက်ဘက်ကကော့ကော်ထာယွာဘက်မှာလည်းစခန်းချထားပါတယ်စစ်ကောင်စီတပ်စခန်းဖြစ်တဲ့မန်နေဘလော့ဒေတာနုဒီယွာက613တပ်စခန်းနဲ့သဆောဝါလေးစခန်းစင်ပြူတောင်ကိုလည်းကရင်မျိုးသားလွတ်မြောက်ရေးတပ်တွေကတွားရောက်ပစ်ခတ်တာအခြေချလို့မရအောင်ရိတ်ခါတွေဖျက်တောက်တာတွေကိုလည်းလုပ်နေပါတယ်အခုဆိုရင်သုံးမွဲထွာစခန်းမရှိတော့တဲ့အတွက်အဲ့ဒီနေရာကိုသွားလာရလွယ်ကူသွားတယ်လို့လည်းပူပေါင်းတက်တီဘက်ကပြောပါတယ်အခုလိုမျိုးသူ့မွဲထားစကန်ဆုတ်ခွာသွားတဲ့သတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးအဲ့ဒီစကန်ဟာတက်အင်အား80ဝန်းကျင်လောက်ပဲရှိတဲ့စကန်လို့လည်းသိရပါတယ်အဲ့ဒီဒေသဘက်မှာလည်းစစ်ကောင်စီတက်တီနဲ့ကရင်မျိုးသားလွတ်မြောက်ရေးတက်ပြည်သူ့ကာကွယ်ရေးတက်စတဲ့တက်တီဟာတိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီကစကန်းအတော်များများကိုလက်လွတ်ဆုံးရှုံးခဲ့ရတယ်လို့ဖာပွန်ခရိုင်ကနေရအတော်များများကိုလည်းပူးပေါင်းတက်တီဘက်ကထိန်းချုပ်ထားပါတယ်။အဲ့ဒီဒေသမှာလည်းဌာနဆိုင်ရာအုပ်ချုပ်ရေးတွေအခြေချခွင့်မရတော့ဘဲ KNU ကပဲထိန်းချုပ်ထားတယ်လို့စစ်ကောင်စီကတော့လေကြောင်းတိုက်ခိုက်မှုတွေကိုမကြာခဏလှုပ်လှိမ့်ရှိတယ်လို့လည်းပြောပါတယ်။
ပြောမှဆိုတော့အခုလက်ရှိအနေထားမှာတော့ရန်အုပ်ကြီးထိန်းချုပ်လို့ရနေတဲ့သဘောပေါ်ဒီဖာပွန်နေရလွယ်တော့အကောင်လုံးကတော့ဖပုံမာလဲဒါမဲ့ထိချောက်လို့ရနေတဲ့သဘောမှနေထားမှရှိရပါဘူး။နေနဲ့လားကျဲတာတော့ဇဒတ်ရှိတယ်သူတို့ဒီအခုရွာတယ်မှာလိုက်ကျဲတာတော့ဟိုပုံမှာဟိုဘယ်လိုလဲမြင်လားလို့သူတို့လောက်တာရှိတယ်
။ထိုင်းရွာသားတွေနဲ့ဒေသခံကရင်ရွာသားတွေဟာတန်လျင်မြစ်တစ်လျှောက်မှာနေထိုင်ပြီးလှေနဲ့ကုန်စည်ပို့ဆောင်တာတွေကိုလုပ်ပြီးအသက်မွေးဝမ်းကြောင်းပြုနေတာဖြစ်ပါတယ်။အခုတပ်စခန်းကနေဆုတ်ခွာသွားတဲ့သူမွေးတာတပ်စခန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာတန်လျင်မြစ်ပေါ်ကလေတွေကိုပစ်ခတ်တာရိတ်ခါတောင်းတာတွေမကြာခဏလှုပ်လှိမ့်ရှိတာကြောင့်ကရင်မျိုးသားလွတ်မြောက်ရေးတပ်တွေနဲ့မကြာခဏတိုက်ပွဲဖြစ်နေတာဖြစ်ပါတယ်ရှင်။